မြန်မာနိုင်ငံမှာမကြာသေးခင်ကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံတော်ဝန်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကျတဲ့ပိုပြီးဆိုးဝါးနိုင်တဲ့အကြောင်းနဲ့အထူးဆိုးရိမ်တဲ့အကြောင်းအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကကြေညာချက်ထုတ်ပြန်ပါတယ်။အင်းစိန်တောင်ဘုံပေါက်ကွဲမှု၊ကင်းပြင်းတဲ့အတွင်းတိုက်ခိုက်မှုနဲ့ကချင်ပြည်နယ်ထဲမှာလေကြောင်းတိုက်ခိုက်မှုတွေကိုဖော်ပြပြီးဒီအကျမ်းဖက်မှုတွေကြောင့်မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထယ်ဖော်ရင်းနဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ကြိုးပမ်းချက်တွေအပေါ်ထိခိုက်စေနိုင်တဲ့အကြောင်းမနေ့အောက်တိုဘာလ25ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးအကြံဖက်မှုတွေရပ်တန့်ပြီးအဆုံးစွန်ဆောင်ထိန်ဖို့နဲ့အပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေလုပ်ဆောင်ဖို့အာဆီယံကတိုက်တွန်းထားပါတယ်လူ့ခွင့်ရေးအဖွဲ့တချို့ကတော့အာဆီယံရဲ့ကြေညာချက်မှာစစ်ကောင်စီဘက်ကထိုးစစ်ဆင်တိုက်ခတ်မှုတွေအကြောင်းဖော်ပြမှထားတာကိုဝေဖန်ပြောဆိုနေကြပါတယ်ကချင်တိုင်းဒေသလက်နက်ကိုင်အဖွဲ့ KNA ရဲ့တပ်မဟာကိုနယ်မြေဖားကန့်ဒေသမြန်မာစစ်တပ်ရဲ့ပြီးခဲ့တဲ့ရက်ပိုင်းလေကြောင်းတိုက်ခတ်မှုမှာအရသာ60လောက်သေဆုံးခဲ့တာကြောင့်မြန်မာစစ်တပ်အပေါ်ဖိအားပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျ